မတာဝန်တွေအဆုံးသတ်ပြီးတော့ဒါမဲနိုင်ငံသားတယောက်ဖြစ်ပြည်လည်နေထိုင်တော့မယ်ဆေးရဲ့လူမှာအမေရိကန်သမ္မတဘရက်အိုဘားမားကတိုင်းပြည်ကိုနောက်ဆုံးနှုတ်ဆက်မင်းကွန်းပြောသွားပါတယ်အင်္ဂါနေ့ညကပြောသွားတဲ့ဒီမင်းကွန်းထဲမှာတော့သမ္မတဥပမာကပြီးခဲ့တဲ့ရှစ်နှစ်သူ့အစိုးရလက်ထက်အောင်မြင်မှုတွေကိုမိမောင်းထိုးပြောသွားပါတယ်။ဒေါ်ရာကွယ်လွယ်မှုတွေနဲ့နိုင်ငံရေးအရမလုံမုံထားမှုတွေကနေအမေရိကန်ရဲ့ဒီမိုကရေစီကိုထိခိုက်ပျက်စီးမခံနိုင်ဘူးလို့သတိပေးပြောကြားသွားပါတယ်။တမိုင်းဝင်သမ္မတတဦးရဲ့နောက်ဆုံးနှုတ်ဆက်မင်းကွန်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Richard Green သတင်းပေးပို့ထားတာကိုမကင်ပြူထွေးကပြောပြပေးပါလိမ့်မယ
်။လူကြီးစင်စုနဲ့တစ်ခုကျော်ကသူနေထိုင်ခဲ့တဲ့သူရဲ့နိုင်ငံရေးဘဝစတင်ခဲ့ရာရှီကာဂိုမြို့မှာသူ့ကိုကြီးကျယ်ထောက်ခံအားပေးကြတဲ့လူပေါင်းများစွာကနှုတ်ဆက်မိန့်ခွန်းပြောဖို့ခမ်းမတဲ့ကိုဝင်လာတဲ့သမ္မတဥပမာကိုကြီးကျယ်ကျူးဆွနှုတ်ဆက်ကြပါတယ်။အင်ကိုပြန်လာရတာသိဝမ်းသာပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်လို့သမ္မတဥပမာကလူအုပ်ကြီးကိုနှုတ်ဆက်နေတာပါ။အမေရိကန်ပြည်ထောင်စုဟာသူ့သမ္မတတာဝန်စပြီးယူခဲ့တဲ့2009ခုနှစ်ကထက်အခုချိန်မှာပိုပြီးတော့ခိုင်မာအားကောင်းတဲ့နေရာတစ်ခုဖြစ်လာခဲ့ပြီလို့သမ္မတကပြောပါတယ
်။ If I had told you 8 years ago,that America would reverse the Great Recession, reboot our auto industry, and unleash the longest...
မေဂန်ပြောင်းစုဟာကြီးကျယ်စီးပွားရေးကျဆင်းမှုအခြေအနေကိုပြောင်းလဲပြစ်နိုင်ပြီးမော်တော်ကားလုပ်ငန်းတွေပြန်လည်အားကောင်းအောင်လုပ်နိုင်ပြီးကျွန်တော်တို့ဒီပိုင်းမှာအခြေချဆုံးကြုံခဲ့ရတဲ့လောက်ကန်ရှားပါမှုပြဿနာရောနေသွားပြီလို့ကြုံခဲ့တဲ့ရှင်းနှစ်တုန်းကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့မယ်ဆိုရင်ကျူဘားနိုင်ငံရဲ့ဆက်ဆံရေးဆံမျက်နှာဒုတိယစတင်နိုင်ခဲ့တာအီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကြည့်တဲ့မှာဖောက်ဆံမလို့ပဲငင်းချင်းချမ်းချမ်းနဲ့ရက်တန်နိုင်ခဲ့တာစတေမာစတေရဲ့ကျမ်းပတ်တက်ခဲ့မှုကိုကြိုးကင်ခဲ့သူကိုတုံ့တင်နိုင်ခဲ့တာလူသားအလုံးတန်းတူလက်ထက်ထင်းများကွင်းနဲ့နိုင်ငံသားတန်း30အတွက်ကျမ်းမာရေးအမှတ်ကဏ္ဍရှိလာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့လွန်ခဲ့တဲ့ရှင်းနှစ်ကသာခင်ဗျားတို့ကိုကျွန်တော်ပြောခဲ့ရင်ဒါကတိတ်ကိုလွန်ကျင်ပြောတာဖြစ်သွားမှာပါ
တိုင်းပြည်တွင်းကလက်ရှိနိုင်ငံရေးအကွဲအပြဲတွေကိုနားလည်ထားတဲ့သမ္မတဥပမာကပြည်သူတွေချင်းချင်းကြားတူညီမှုတွေရှာပြီးနားလည်မှုရယူကြဖို့တိုက်တွန်းသွားပါတယ်ဒီမိုကရေစီစတဲ့မှာအားလုံးဟာပုံစံတစ်ခုတည်းဖြစ်เสียရမလို့ပဲစီးလုံးညီညွတ်မှုအခြေခံရှိဖို့သာလိုတယ်လို့သမ္မတကပြောသားတာပါစီးပွားရေးပြဿနာနဲ့လူမျိုးရေးမညီမျှမှုတွေလို့ဒီမိုကရေစီစနစ်ကိုချိန်ချောက်နေတဲ့ပြဿနာတွေကိုအမေရိကန်ပြည်ထောင်စုစက်တိုက်ကြုံခဲ့ရတယ်လို့လည်းသမ္မတဥပမာကပြောပါတယ
် If every economic issue is framed as a struggle between a hard working white middle class and an undeserving minority
ဒီဘဝကိစ္စတိုင်းကိုကြိုးစားလုပ်လုပ်ကြတဲ့လူပြည်လူလက်တန်းစားမိသားစုတွေနဲ့အခွင့်အရေးမရကြတဲ့လူနည်းစုတွေရဲ့ရုန်းကန်မှုဖြစ်တာသတ်မှတ်ပုံဖော်မယ်ဆိုရင်ချမ်းသာကြွယ်ဝတဲ့သူတွေသူတို့ပုဂ္ဂလိကကြိုးစည်းပွားပေါင်ထဲမှာထပ်ပြီးတော့ကြီးပွားအောင်လုပ်နေတဲ့အချိန်အလောအသီးသီးကလူသမားအားလုံးသူတို့ရပိုင်ခွင့်လေးတွေအတွက်လူရဲ့ရှာဖွေစားတော့ရတဲ့ဘဝကိုရောက်နေပါလိမ့်မယ်
ဒါပေမဲ့သူတမရတာဝေစာယူချိန်ကထက်အခုအချိန်မှာတိုင်းပြည်နယ်ပတ်သက်လို့အများကြီးအားတက်ခရရတဲ့အကြောင်းနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေမှာပြည်သူတွေဆက်ပြီးတော့ပါဝင်သွားကြဖို့ကိုလည်းတမရဥပမာကတိုက်တွန်းပြောဆိုသွားပါတယ
် I'm asking you to hold fast to that faith written into our founding documents that idea with
ဒီနိုင်ငံကိုတည်ဆောက်ခဲ့တဲ့အချိန်ကရေးသားမှတ်တမ်းတင်ခဲ့ကြတဲ့ယုံကြည်မှုတွေကိုခက်ခဲမှမှဆက်လက်ဆွဲကြိမ်ဖို့ကျွန်တော်ခင်ဗျားတို့တောင်းဆိုခြင်းပါတယ်ဒီအတွေ့ခေါ်ရာချစ်ကြုံပြည့်ခိုင်ခံရသူကျွတ်စနစ်ချက်တဲ့တောင်းဆိုသူတွေလက်ဆင့်ခံပြောခဲ့ကြတဲ့ယူဆဖြစ်တယ်လို့တရားမျှတကြီးလိုလားတဲ့ရွှေပြောင်းလာသူတွေအခြေချခဲ့သူတွေရဲ့စိတ်ဓာတ်ပြည်ပစစ်မြေပြင်တွေကနေလက်ကဘာအထိလန်လွတ်ခဲ့ကြသူတွေရဲ့လက်ခံထားခဲ့တဲ့မူဖြစ်တယ်လို့အမေရိကန်ပြည်သူမှသပိုင်းမတင်ရသေးသူတွေရဲ့အဓိကယုံကြည်မှုလည်းဖြစ်ပါတယ်ကျွန်တော်တို့လုံနိုင်မှာပါကျွန်တော်တို့လုတ်ခဲ့ကြတယ်လုံနိုင်ကြမှာပါ
အင်္ဂါနေ့ကပြောကြတဲ့နှုတ်ဆက်မိန့်ခွန်းအတွင်းမှာသူ့ဆိုရလက်ထက်အောင်မြင်မှုတွေကိုသမ္မတဥပမာကအဓိကမိမောင်းထိုးပြသွားခဲ့တာဖြစ်တယ်လို့သဘောထားကွဲလွဲမှုတွေနဲ့နိုင်ငံရေးအရမလို့မုန်းထားမှုတွေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်ပျက်စီးမခံကြဖို့လဲလူလူကိုသတိပေးပြောသွားခဲ့ပါတယ်ရှင်